မကွေးတိုင်းဒေသကြီးအတွင်းကမြိုင်မင်းလှမင်းဘူးငပ်ဖဲတည့်ရက်နဲ့ပခုတ်ကူအစရှိရမြို့နယ်တွေမှာရေနံတွင်းတွေရှိပြီးအဓိကရေနံလောက်ွက်တွေကတော့မြိုင်နဲ့မင်းလှမြို့နယ်တွေမှာရှိတာဖြစ်ပါတယ်။ဒီမြို့နယ်တွေကထွက်ရှိရရေနံစိမ်းတွေကိုသခိုင်းတိုင်းဒေသကြီးမုံရွာမြို့နယ်ကြောက်ကာကျေးရွာမှာရှိတဲ့ရေနံချက်ဖို့တွေကိုလုပ်ငန်းရှင်တွေကသွားရောက်ရောင်းချတာဖြစ်ပါတယ်။အဲ့ဒီလိုသွားရောက်ရောင်းချတဲ့အခါတိုင်းဖြတ်ကျော်အခွင့်စာရွက်စာတမ်းတွေကိုတိုင်းအစိုးရရုံးမှာဆောင်ရွက်ရပြီးရေနံစိမ်းတပီပါအတွက်ဒေတာဖွံ့ဖြိုးရေးရန်ပုံငွေ 3,000 ကျပ်ပေးသွင်းခဲ့ရတာဖြစ်ပါတယ်2016ခုနှစ်ကစပြီးဒေတာဖွံ့ဖြိုးရေးရန်ပုံငွေပေးသွင်းရတာမရှိတော့ဘူးလို့ရေနံလုပ်ငန်းရှင်တွေကပြောပါတယ်မင်းလာမြို့နယ်အတွင်းကစိန်တကွန်ရေနံတူးဖော်ရေးလုပ်ငန်းပိုင်ရှင်ဦးညီညီအောင်ကမင်းလာမြို့နယ်မှာရေနံလုပ်ငန်းရှင်40ကျော်ရှိပြီးရေနံလုပ်ငန်းရှင်တဦးဟာတစ်လကိုရေနံစိမ်းပီပါ 1,500 ကနေ 2,000 ကျပ်သွားရောက်ရောင်းချကြတာတွေရှိပြီးအစိုးရအဖွဲ့ထံဒေတာဖွံ့ဖြိုးရေးရန်ပုံငွေပေးသွင်းခဲ့ရတဲ့အကြောင်းတွေကိုအခုလို့ရှင်းပြပါတယ်
တပိပါကို3,000လောက်နဲ့ကျွန်တော်တို့ကသွင်းရတာပေါ့ရင်တော့ဒီတိုင်းရုံးမယ်လေဒီကောင်ကဒေသဖွံ့ဖြိုးရေးလုပ်ငန်းပေါ့အဲ့လိုမျိုးတွေသုံးတယ်လို့ပြောတယ်အဲ့လောက်ပဲကြည့်ရပြတကယ်ပဲနဲ့တော့မသိဘူးလေကျွန်တော်တို့လည်းကျွန်တော်တို့ကမန်းကြီးဆိုတစ်ခါတည်းဒီနေ့ဟို50လို့80လို့ပေါ့နော်နှစ်စီးထွက်တဲ့နေရှိတဲ့ဈေးထွက်တဲ့နေလည်းရှိတယ်မထွက်ပြတဲ့နေလည်းရှိတာပေါ့တလာလုံးပေါင်းရရင်တော့ဒီပါ1,500နဲ့2,000ကျားလောက်တော့ရှိပါတယ
်ဦးညီညီအောင်ရဲ့ပြောပြချက်အရတွက်ချက်မယ်ဆိုရင်မင်းလာမျိုးနယ်ကလုပ်ငန်းရှင်တဦးဟာအစိုးရအဖွဲ့ထံတလကိုဒေတာဖွံ့ဖြိုးရေးရန်ပုံငွေ45သိန်းပေးသွင်းရတာဖြစ်ပါတယ်။ရေနံစိမ်းဟာမိုးရင်းပိုင်းမှာအထွက်နေပြီးစောင်းရာသီနဲ့နွေရာသီတွေမှာပိုထွက်တဲ့အနေအထားရှိတယ်လို့လည်းပြောပါတယ်။ဒီနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာပွင့်ဖြူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းကလုပ်ငန်းရှင်တွေစီကကောက်ယူရရှိထားတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေခန့်မှန်းငွေကျပ် 1.8 ဘီလီယံရှိနေနိုင်ပြီးဒီငွေတွေကိုလက်ရှိအစိုးရထံလွှဲပြောင်းပေးခဲ့ခြင်းရှိမရှိနဲ့လက်ရှိအစိုးရအနေနဲ့လက်ခံရရှိထားတဲ့ဆိုရင်ဒေတာဖွံ့ဖြိုးရေးအတွက်ဘာတွေဆောင်ရွက်ပေးသွားမလဲလို့မေးမြန်းခဲ့တာဖြစ်ပါတယ်။မကွေးတိုင်းဒေတာကြီးအစိုးရအဖွဲ့ကိုစားလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဦးဖေစင်ထုံးကပြန်လည်ဖြေကြားရမှာရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေကိုရခိုင်တိုင်းဒေတာကြီးအစိုးရအဖွဲ့ထံကနေလွှဲပြောင်းရရှိတာမရှိဘူးလို့ပြောပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းကဒေတာဖွံ့ဖြိုးရေးရန်ပုံငွေခန့်မှန်းငွေကျပ် 1.8 ဘီလီယံရှိနေနိုင်တယ်ဆိုတာကိုရေနံလုပ်ငန်းရှင်တွေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့တာဝန်ရှိသူတွေစီကရရှိတဲ့စာရင်းတွေနဲ့တွက်ချက်ပြီးတင်ပြခဲ့တာလို့ပြောပါတယ်
။တယ်ယူဝင်းမှာတပေးပါဦး 6,000 ကောက်တဲ့ငွေပမာဏကနေပြီးသားမှာဒီ 1.8 ဘီလီယံဆိုတာဒီကထွက်ပေါ်လာတာဗျ။အခုဝင်းကြီးကတော့ဒီကိစ္စကိုသူဆက်လက်ပြီးတော့စုံစမ်းစစ်ဆေးပေးပါမယ်။တကယ်လို့ခိုင်လုံတဲ့သတင်းချက်လက်တိကျရမယ်ဆိုရင်ကျွန်တော်ကိုပြန်လည်ပြီးတော့စာနဲ့ဖြေကြားပေးပါမယ်လို့တော့ပြောသွားတယ်ဗျ။တကယ်လို့မှဒီကိစ္စတွေကိုမဖြေဘူးဆိုလို့ရှိရင်ကျွန်တော်ထွက်တော်မှာထပ်ပြီးတော့နောက်ထပ်ထပ်ပြီးမေးဖို့မေးအောင်မှာဖြစ်ပါတယ်။
2016နှစ်စန်းပိုင်းကစပြီးဒေတာဖွံ့ဖြိုးရေးရန်ပုံငွေမပေးဆောင်ရတော့ပေမဲ့ပြည်တွင်းခုံများဦးစီးဌာနကိုကုံသွဲကွန်နဲ့ဝင်းငွေကွန်တွေပုံမှန်ပေးဆောင်နေရတာဖြစ်ပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်မှာလုပ်ငန်းရှင်တွေထံကရန်ပုံငွေကောက်ခံခဲ့တာတွေရှိပြီးအဲ့ဒီငွေတွေကိုဘယ်မှာသုံးစွဲခဲ့တယ်လဲဆိုတာမသိတာကြောင့်လက်ရှိမှာလုပ်ငန်းရှင်တွေဘက်ကမေးခွန်းထုတ်မှုတွေရှိလာတာဖြစ်ပါတယ်။အခုလ29ရက်နေ့ကလည်းကြောင်မြတ်လုပ်ငန်းရှင်များအသင်းချုပ်ရန်ပုံငွေတွေကစီးရင်ပြောင်းနေတယ်။ယူရိုငွေ86သန်းနဲ့ပတ်သက်ပြီးအရင်အစိုးရတာဝန်ရှိသူတွေကိုစစ်ဆေးပေးဖို့ဥပဒေရေးရနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ထံလုပ်ငန်းရှင်တွေကတိုင်တန်းစာပေးပို့ခဲ့ကြပါတယ်ရှင်။